တရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီမှုရရှိရေးလှမ်းဝေသေးတယ်လို့အမေရိကန်ထိပ်တန်းကုန်သွယ်ရေးအရာရှိကဗိုလ်ထုနေမှပြောကြားလိုက်ပါတယ်။သဘောတူညီမှုတရားရရှိဖို့အတွက်လုပ်စရာတွေအများကြီးရှိနေသေးတယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားရော့ဘတ်လိုက်စီဇာကကွန်ဂရက်လွှတ်တော်ကော်မတီတရားစီမှပြောကြားလိုက်တာဖြစ်ပါတယ်။ဒီကြိုးပမ်းမှုကိုပြင်းထန်အောင်လှုပ်ဆောင်နိုင်မှအတင်းရမယ်ကိစ္စအပေါ်ပြည်လည်မှုရရှိနိုင်မှာတရုတ်နဲ့ဆက်ဆံရေးအချို့အကွက်တရားဖော်ဆောင်နိုင်မယ်သဘောတူညီမှုရနိုင်မှာဖြစ်တယ်လို့သူကဆိုပါတယ်။စီးပွားရေးအင်အားကြီးဆုံးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်တို့ဟာဒေါ်လာ3000နဲ့ချီတဲ့ပို့ကုန်တွေအပေါ်ကြီးမားတဲ့အခွန်တုပ်တွေအပြန်အလှန်စီကကောက်ခံနေရပြီးသဘောတူပြည်လည်မှုရရှိဖို့အတွက်လက်အတန်ကြာညှိနှိုင်းနေကြတာဖြစ်ပါတယ်။ဝါရှင်တန်နဲ့ဘီဂျင်းတို့တွေမှာပြုလုပ်နေတဲ့ဒီဆွေးနွေးမှုတွေဟာစစ်မှန်တဲ့တိုးတက်မှုတွေရရှိနေတယ်လို့လည်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကပြောထားတာပါ။တရုတ်ပစ္စည်းတွေပေါ်တိုးမြင့်ကောက်ခံမဲ့ဒေါ်လာဘီလီယံ200ကိုစောက်ကြနေမှာစတင်ဆန်းကမယ်လို့ဆမ်ဒါထရမ်ကပြောကြားထားပြီးတရုတ်ဘက်ကလည်းအမေရိကန်စိုက်ပျိုးရေးထွက်ကုန်နဲ့လောင်စာတွေပူဝယ်မယ်လို့ကန့်ကန့်ထားတာဖြစ်ပါတယ်